ပါကစ္စတန်ဆရာနာရှင်အောင်ပါဗစ်မူရှရက်တည်တံပြီးမခရခင်ကွယ်လွန်သွားမယ်ဆိုရင်သူ့ရုပ်အလောင်းကိုလွတ်တော်အပြင်ဘက်မှာ၃ရက်ကြာကျိုးဆွဲချတည်တံပေးထားတဲ့နယ်လို့ဆုံးဖြတ်ခဲ့တဲ့တရားသူကြီးကိုဖယ်ရှားဖို့လုပ်နေတယ်လို့ပါကစ္စတန်ဆရာကစာသားပြည်နယ်မှာကြေညာပါတယ်။အဲ့ဒီတရားသူကြီးဟာမူရှရက်ကိုတည်တံချမှတ်ခဲ့တဲ့တရားသူကြီး၃ဦးပါခုံအဖွဲ့ရဲ့ဥက္ကဋ္ဌတရားသူကြီးပါ2009ခုနှစ်မှာနိုင်ငံရေးအခြေခံဥပဒေကိုချိုးဖောက်မှုနဲ့အထူးတရားရုံးကမူရှရက်ကိုဒီကနေ့မှအစောပိုင်းကတည်တံချမှတ်ခဲ့တာဖြစ်ပြီးပါကစ္စတန်တမိုင်းမှာစစ်ကောင်းဆောင်ဟောင်းတအူးကိုတရားစွဲတည်တံချမှတ်တာပထမဆုံးပါပဲ။အသက်86နှစ်အရွယ်မူရှရက်ဟာ2016ခုနှစ်ကတည်းကကုလသမဂ္ဂနဲ့ကိုပြည်ပမှနေထိုင်နေပြီးအာရဗ်စော်ဘောများပြည်တော်စုဒူဘိုင်းမြို့ကစေယုံတစ်ခုမှာစေကူတောင်းမှုခံယူနေပါတယ်။သူ့အပေါ်ချမှတ်ထားတဲ့တည်တံကိုစီရင်ဖို့အတွက်ဝရမ်းပြည်တရားခံကိုဖမ်းဆီးဖို့ဆိုပြီးဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကိုတရားရုံးကညွှန်ကြားထားပါတယ်။ဒါပေမဲ့ပေးဆုံးတော့ပြီဆိုရင်တော့ရုပ်အလောင်းကိုပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ဒီချောက်မှာ၃ရက်ကြာကျိုးဆွဲချတည်တံပေးထားရမယ်လို့တရားရုံးဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ဒီချောက်ဆိုတာကတော့ပါကစ္စတန်လွတ်တော်အပြင်ဘက်လီနာကရင်းနှီးကိုပြောတာပါ။ခြေအုပ်တွေကိုချိုးဖောက်ပြီးဆက်ဆုပ်ဖွဲ့ကောင်းတဲ့အမင်းကိုချမှတ်ခဲ့တဲ့တရားသူကြီးဝါကာအမက်ဆက်ကိုဖယ်ရှားရေးဥပဒေလမ်းကြောင်းအတိုင်းစတင်လုပ်ဆောင်ဖို့ဆုံးဖြတ်ထားတယ်လို့ဇာတာရင်းကရုပ်တရက်လုပ်တဲ့တင်းစာရှင်းလင်းပွဲတွင်အစိုးရထိပ်တန်းတာဝန်ရှိသူတွေကပြောသွားပါတယ်။